မြန်မာငွေတန်ဖိုးထိုးကျနေပြီးငွေကြေးမတည်ငြိမ်မှုပြင်းထန်လာတာကြောင့်ကိုစင်းလုံးထိုးတက်တန်ကျုံနေရပြီလို့သုံးသပ်သူတွေကထောက်ပြပါတယ်စီးပွားရေးလုပ်ငန်းရှင်နဲ့စားသုံးသူတွေကိုကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ပါဒေါ်လာငွေလဲနှုန်းကမြန်မာငွေ3800ကျော်ကနေ3900နာထီအခုကာလာချိန်မှာဘာကြောင့်အခုလိုဖြစ်လာရတာကိုအမြင်မဖော်လို့တဲ့ပြည်တွင်းကုန်တယ်တူက
အဓိကကတော့ပြုခဲ့တဲ့ American Sanction MFTV နဲ့ MICB ကို Sanction ချလိုက်တဲ့အတွက်ကြောင့်အဲ့မှာကြည့်ရစားဖြစ်တယ်အဲ့မှာအဓိကကျွန်တော်ဒေါ်လာနဲ့ရွှေပဲပြောကြပါဆိုတော့ဒေါ်လာနဲ့ရွှေအချက်အရင်လှုပ်သွားတယ်တစ်ချက်ငြိမ်မယ်လဲကြံလဲကြံတော့အခု1000တန်ဆိုပြီးတော့တိုင်ပင်စားထွက်လာတယ်အဲ့မှာလူတွေကအကုန်ဝေယုံသုံးလားဖြစ်ကုန်ကြတာပဲအဲ့နောက်ဆက်တွဲကြေကအခုထိမရတော့တဲ့အနေထားဖြစ်သွားတာပါပဲ
ဒီနေရာမှာ1000တန်ကဈေးကွက်ထဲတကယ်ဝင်မလာသေးချိန်မှာဘာကြောင့်အခုလိုငွေကြေးမတည်ငြိမ်မှုပိုပြင်းထန်လာရပါလဲလို့စက်မေယာမှာတခြားစင်ကာပူဘန်ကြီးတွေပါပိတ်ဆို့လာနိုင်တာနဲ့အခုဘင်္ဂလားဒေ့ရှ်ဘန်ကမြန်မာနိုင်ငံပိုင်ဘန်ကြီးတွေပေါ်ဒေါ်လာ1000ကျော်ထိန်းချုပ်လိုက်တာအထိပါတယ်လို့ဒီကုန်တွေကစက်ပြောပါတယ
်ဒါပေမဲ့နောက်ဆန်းကျတော့ American Sanction ကတော်တော်ကြီးထိရောက်ဖြစ်လာမဲ့သဘောတွေ့လာတယ်အဲ့ဒီအချိန်မှာဒိုင်းဆိုပြီးတော့တတောင်းနဲ့ကြင်ညာတဲ့နောက်ဆက်တွဲနဲ့ UOB ဘန်ကအလုံးကိုစတင်မှာလာတဲ့နောက်ဆုံးထိုင်ကဒေါ်လာကိုပြောက်ကိုဝါနင်းပေးလိုက်တဲ့အချိန်မှာအလုံးကဆော့ဖြစ်သွားတယ်။ဟိုနောက်ဆက်တဲ့ OCBC ကို DBS ဆိုတာဖြစ်လာလိမ့်မယ်လို့ယူဆရတယ်ပေါ့။နောက်ဆုံးအဲ့ရ American ဟာ American Sanction တွေတကယ် effective ဖြစ်ပြီဆိုပြီးတော့အဲ့ဒီအချိန်မှာလည်းသွားဆုံတာပေါ့နော်။1000တန်းနဲ့ထွက်တယ်ဆိုတဲ့အချိန်မှာတကယ် panic buying နဲ့အကိုရှုပ်ကုန်လာပါရဲ့။ဒီချက်ဆိုတာမနေ့တော့ကကြီးညာတဲ့ Bangladesh အစိုးရဖန်ကနေပြီးတော့ဗမာ MICB နဲ့ MFTV တို့ရဲ့ account ဖွင့်ထားတဲ့ဒေါ်လာကို freeze out တယ်ဆိုပြီးတော့ကြီးညာဟာစင်ကာပူတော့မဟုတ်တော့ဘူးတကယ်ဘင်္ဂလားဒေ့ရှ်ဖန်တော်မှအမေရိကန်ရဲ့ pressure အောက်မှာမိသွားပြီဆိုပြီးတော့အဲ့ဒီမှာတကယ်ကိုအခုကဝယုံသွန်းလာဖြစ်တယ်အခုပြောတဲ့စီနောက်ဖုန်းချပြီးနောက်တစ်ခါထပ်ဆက်တစ်စီဖြစ်သွားတယ်အဲ့လိုဖြစ်ခြင်းနေဆိုတော့ဗျာအကုန်တိုက်ဆိုင်သွားတယ်ပေါ့နော
်အဲ့ဒီတော့ရှေ့ဆက်ဆက်ရောက်နိုင်မှုကိုဆက်မေးရမှာဒီကုန်တွေကပဲ
အခုလောလောဆယ်ကုန်တွေဒီလောကမှာတော့ရွှေနဲ့ဒေါ်လာသမားကတော့အားလုံးမရှိတော့ဘူးပေါ့နော်အပြင်မှာဒါပေမဲ့လည်းထုံးစံတိုင်းမဲ့ပေါက်ဈေးကလည်းမရှိဘူးဈေးကွက်ကြီးကလည်းပြတ်နေပြီဒါပေမဲ့ခြံရောက်ကြိုက်ဘက်နဲ့အပြင်မှာကိုယ့်အကူလောက်ကြတယ်ပေါ့နော်ဆိုတော့ဈေးတုန်းကတော့ထုံးတဲ့အတိုင်းပဲဒီနေ့ကတော့ရွှေဆိုရင်လည်း38ကျော်တယ်ပေါ့နော်ဒေါ်လာဆိုရင်လည်းအဲ့လိုဖြစ်လာတဲ့အချိန်မှာတော်တော်ကြီးဘေးဒုက္ခဖြစ်လာအပြင်မှာအဲ့ဒီကြက်တွေအားလုံးကတော့အကုန်အခြေခံစားတော့အကုန်လေးဖြစ်တဲ့စံစီစေးစားငွေချက်တော့အကုန်ကြက်ရိုက်လာတာပေါ့နော်ဒီနေ့ဆိုရင်ကျွန်တော်ပုံမှန်လုပ်ငန်းလုပ်တဲ့မိတ်ဆွေတယောက်ကဆိုရင်ဒီအခုဈေးနဲ့ဈေးဆက်တယ်ဆက်ပြီးတော့နောက်ကထပ်ဆက်လဲဆက်ကောအတည်ဖြစ်သွားပြောင်းသွားတယ်ပေါ့နော်ဆိုတော့အဲ့လိုလူတွေကလည်းအခု all the sports ဈေးချနိုင်ချနိုင်မချနိုင်မှုဆိုရင်မရဟိုတောက်တက်တစည်းပြန်ပြောင်းတော့မယ်ဆိုရက် concept ကြီးအောင်သွားပြီအဲ့လေနောက်ဆုံးဒီလက်လီဈေးကွက်မှာတော့ပို့ဆိုးပြီပေါ့အားလုံးကတော့လေဥမာအဖြစ်မနေ့ကကျွန်တော်အိန္ဒိယလာတဲ့ဈေးပို့တက်ဈေးတစ်ခုကတော့ပုံမှန်ဆိုရင်တကက်ကိုအရင်တော့900ဝယ်ရတယ်ပေါ့လက်လီဈေးပေါ့အခုဆိုရင် 1300 ကိုဝယ်ရအရင်ခက်သွားပြီ
အခုလိုဝေချေးမတည်ငြိမ်မှုဖြစ်လာတာရဲ့လက်တွေ့ဘဝမှာရင်ဆိုင်ရပုံကိုလည်းအမြင်မဖော်လို့တဲ့ဈေးဝယ်နေရသူတူက
ဈေးတွေကတော်တော်ခုန်တက်သွားတယ်အရင်ကတနေ့ကိုမိသားစုတစုစာ9000ဘိုးဈေးဝယ်ရင်အခုက1000လောက်ကုန်တယ်။နောက်ပြီးတော့အထူးသဖြင့်နိုင်ငံခြားကသွင်းရတဲ့ဈေးတွေအရန်ဈေးတက်သွားတယ်။အဲ့တော့ဈေးဘိုးဝါကအရန်ဈေးကြီးတယ်။နောက်ပြီးတော့ရွှေဈေးလည်းတက်တယ်။ရွှေဈေးကလည်းဈေးသာတက်တာဒါပေမဲ့ရောင်းရတာကိုဝယ်ရတာကိုခတ်တယ်။အထူးသဖြင့်တစ်နိုင်တစ်ပိုင်းနည်းနည်းပဲရောင်းချင်တာဆိုဆိုင်ထဲကမဝယ်ချင်ကြဘူး။ဈေးတွေဒီဘက်ကကြည့်ရင်လည်းရောင်းရပေမဲ့အရန်တော့အမြတ်မကြံကြတော့
ဘူး။အဲ့ဒီတော့ဒီအချိန်နေရှိမှပြန်ထိန်းနိုင်မဲ့အလားအလာကိုစက်မေယာမှာပြည်တွင်းကုန်တယ်ကပဲ
အခုချိန်ကြီးကတော့ထိန်းနိုင်မှုအနေထားကသူတို့လည်းတစ်ချိန်ဟို step by step ထိန်းလာတော့အခုတော့ဆိုရင်6ဦးကော်မတီဖွဲ့လာတယ်ပေါ့နော်ဟိုကိုကျုံမုံမြင့်ထိုးလို့အဲဒီကဥစ္စာဘူပန်ဥက္ကဋ္ဌပါလာမယ်နောက်ပြီးတော့ဥက္ကံစောပါလာမယ်ဟိုကိုကျုံညူစောပါမယ်နောက်ပြီးတော့ဝင်းချိန်ပါတော့6ဦးကော်မတီဖွဲ့ပြီးတော့ထိန်းဖို့လုပ်တယ်ထိန်းတဲ့ဟာတွေကလည်းအချို့ဟာတွေကတော်တော်ကြီးကိုဟိုအကျွေးပြန်ဆက်ဖို့ကိစ္စဘလုံးမကိုထိန်းလို့မရဘူးကြာသူတို့လည်းအတိအကျထိန်းနေဆိုတော့ခုလက်ထက်မှာငွေရှိတော့ရတယ်ပေါ့နော်နောက်တစ်ခုသူတို့ထိန်းမလို့ကြာသေးတယ်ကြာဟိုဘတ်တနည်းတော့ကဂျင်ရဲဘတ်နဲ့ထရိတ်လုပ်ဖို့ပေါ့နော်ဆိုတော့ဘတ်နဲ့ထရိတ်လုပ်ဖို့ဂျင်ရဲလည်းထွက်လဲထွက်လာရောဘတ်က98တဘတ်က98ကျားကနေပြီးတော့ဒီနေ့ဆိုရင်105တက်မှနှစ်ဖြစ်သွားတယ်ဆိုတော့ဘယ်တော့ percent ပြတ်သွားလဲဆုံးရကြည့်ဘတ်နဲ့မလို့ရသေးဘူးပေါ့တကယ်တော့ဘတ်နဲ့လိမ့်လဲလို့လဲဘာမှတိတ်ထူးမှမဟုတ်ကြာဘတ်ဆိုဘတ်တို့ဒေါ်လာတို့ဆိုတာကဒီကမ္ဘာငွေကြေးနဲ့ပဲမှာအလုံးကသူ့အနေနဲ့သူကဟို exchange လုပ်လို့ရတဲ့ rate ကသူ့အတူရှိထားပြီးသားလေဆိုတော့ဘာနဲ့လုပ်လဲဒေါ်လာတက်စစ်တက်မှာဒေါ်လာတမန်မတက်ပြီပဲလေပါတမန်တက်လာလေဒေါ်လာတက်တာနဲ့အတူတူပဲလို့ကျွန်တော်ယူဆရပါဗျာ
တကယ်တော့အခုတစ်ခါငွေကြေးမတည်ငြိမ်မှုပြင်းထန်လာနေတာကိုပြန်မထိန်နိုင်ရင်ပို့ဆိုးလာပြီးနောက်ဆက်တွဲနိုင်ငံရေးလူမှုရေးကိရက်ပါကြီးလာနိုင်တယ်လို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗျ